ယောဘအမေရိကန်နဲ့ဩစတြေးလျတို့ရဲ့ရန်ကကာကွယ်ဖို့အတွက်ရုရှားကတစိမ့်မြင့်လက်နက်တွေကိုထုတ်လုပ်ဖို့ကြိုးစားနေတယ်လို့သမ္မတဟောင်းဒီမီထရီမက်ဗီဒက်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။ဖြက်စီးအားအကောင်းဆုံးလက်နက်တွေကိုကျွန်တော်တို့တိုးထုတ်နေပါတယ်လို့မက်ဗီဒက်က Telegram လူမှုစာမျက်နှာပေါ်မှာရေးသားခဲ့တာပါ။ဥယောဘမြောက်အမေရိကဂျပန်ဩစတြေးလျနဲ့နယူးဇီလန်နဲ့တခြားနေရာတွေမှာနာဇီတွေကိုတိုက်စားခံနေကြတယ်လို့လည်းသူကဆိုပါတယ်။မက်ဗီဒက်ဗိုင်ရုရှားလုံခြုံရေးကောင်စီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ပါတယ်။အတန်ထက်အလွန်လက်နက်တွေပါဝင်လက်နက်အမျိုးအစားအသစ်တွေကိုရုရှားကဖြစ်ပေါ်တိုးတက်အောင်လုပ်နေတယ်လို့သမ္မတပူတင်ကလည်းထပ်ခါပြောခဲ့ဘူးပါတယ်။ရန်သူကိုလက်နက်ဖြုတ်နိုင်အောင်ရုရှားကလက်ဦးမှုရှိရှိတိုက်ခိုက်ဖို့စစ်ရေးဆိုင်ရာအယူအဆကိုပြင်ဆင်မယ်လို့သမ္မတပူတင်ကတောက်ချနေကပြောခဲ့တာပါ။နျူကလ িয়ার စစ်ကိုရည်ညွှန်းဖို့ရတယ်လို့နိုင်ငံတကာကစိုးရိမ်ကြပါတယ်။ဒီတော်တွင်မှာပဲယူကရိန်းနိုင်ငံရဲ့ခါဆန်မြို့မှာရုရှားစုခွာသွားခဲ့ပြီးတလားချာထိမိုင်းတွေကိုရှင်းနေရဆဲဖြစ်ပါလေရှေ့မှာမိုင်းထောင်ထားတယ်လို့စာရေးထားခဲ့ပေမဲ့ကဲ့ရဲ့လမ်းထဲမှာမိုင်းကွဲတည်ဆုံကြတာတွေကိုလည်းခါဆန်မြို့ကကြုံတွေ့နေရပါတယ်ပြီးခဲ့တဲ့တောက်ချာနေ့တည့်ရက်ထက်မှလက်နဲ့အမျိုးမျိုးနဲ့68ကြိမ်ပြစ်ခတ်ခဲ့တယ်လို့ဒေသခံသတင်းတယောက်ကိုကိုးကားပြီး AP သတင်းကဆိုပါ